တရားလွှတ်တော်ရှင်းနေဥက္ကဏီကိုလှုပ်ကြံတပ်ဖြတ်မှုနဲ့နောက်ွယ်ကကွင်းဆက်တရက်ခန်းလို့တန်တရားရှိသူတွေကိုခေါ်ယူဆစ်ဆဲမှုတွေလုပ်နေတယ်လို့ကရင်ပြည်နယ်ရဲမှူးကြီးကြည်လင်းကပြောပါရယ်တန်တရားရှိသူဘယ်နှဦးကိုဖမ်းထားတယ်ဒီလူတွေဟာတကယ်ပဲလှုပ်ကြံမှုနဲ့ပတ်သက်နေသလားဆိုတာတွေကတော့မသေးကွဲသေးပါဘူးဥက္ကဏီလှုပ်ကြံခံရတဲ့ကိစ္စအမှုမှန်ပေါ်ပေါအောင်လုံခြုံရေးအာဏာပိုင်တွေဘက်ကအကောင်းဆုံးကင်တွယ်နေပြီးရက်လက်ပေါ်အောင်စိတ်ရှိအောင်ဆောင်ဆိုင်ပေးဖို့ကိုလည်းအစိုးရတာဝန်ရှိသူတွေကပြောပါရယ်စုံစမ်းမေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတော်မမေခါကသတင်းပေးပို့ထားပါရယ်ရှင်
။ရှေ့နေဥက္ကဋ္ဌလှုပ်ကြံခံရမှုနဲ့ဆက်သွယ်ပြီးကရင်ပြည်နယ်ထဲမှာတန်တရားရှိသူလူအချို့ကိုဖမ်းဆီးစစ်ဆေးမှုတွေလုပ်နေပေမဲ့အဲ့ဒီအထက်မှာလှုပ်ကြံသူတနတ်သမားကသူ့ကိုခိုင်းစေတယ်လို့ထွက်ဆိုပေးထားတဲ့မြင့်ဆွေဆိုသူပါမပါဆိုတာကိုတော့တီးပြူးချက်မပေးနိုင်သေးဘူးလို့လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။ဂွင်းဆက်တရက်ခန့်ဖြစ်တန်တရားရှိသူတွေကိုခေါ်ယူစစ်ဆေးမေးမြန်းတာနဲ့ပတ်သက်လို့ကရင်ပြည်နယ်ရဲမှူးကြီးကြည်လင်းက VOA ကိုခုလိုပြောပါတယ်
။ခဏတော့မဟုတ်ပါဘူးဗျာ။မြင့်ဆွေကတော့အများကြီးကမြင့်ဆွေကတော့ဖြစ်တော့ဖြစ်နေရတယ်မြင့်ဆွေကမတင်ငါးကြီးကတော့အများကြီးဟုတ်ကဲ့။ကြိုးစားပြီးတော့ဆောင်ရွက်နေပါတယ်ကျွန်တော်လေ။ကျန်တဲ့တော့ကြည့်ပါလိမ့်မယ်ကျွန်တော်တို့ရဲ့ဟာတွေတော့ဒီကြောနိုင်တဲ့အချိန်ကြီးကနေကျွန်တော်တို့ဆန္ဒပြောကနေပြီးတော့တရားဝင်ပြောမှာပေါ့ကျွန်တော်တို့ကတော့ဒီစူးစမ်းပြီးတော့ဒီဟာလေးအမှုမှန်ဖြစ်စီအတွက်တော့အလုံးတေးခံရောဘယ်လိုဆိုင်ရည်ပန်းဖြစ်ဖို့အမှုမှာပါဝင်တတ်တဲ့ကြည်တွေဒါကိုကျွန်တော်တို့ပြန်ဆက်တင်နိုင်ရောအလုံးစူးစမ်းပြီးတော့ပါဝင်တတ်ပြီးကြတာပေါ့နော
်လူမြင်ကွင်းမှာအသက်ခံလိုက်ရတဲ့ဒီဖြစ်ရက်ကိုအစိုးရဘက်ကဖိဖိစီစီကင်တွယ်မှုအားနည်းနေတယ်လို့ယူဆပြီးဝေဖန်မှုတွေလည်းရှိနေပါတယ်။ဒီအပေါ်မှာသမရာယုံပြောရေးဆိုခွင့်ရှိသူဦးဇော်ထေးကတော့အစိုးရဘက်ကဒီအပေါ်မှာအကောင်းဆုံးလှုပ်ဆောင်နေတာဖြစ်လို့စိတ်ရှည်စွာစောင့်ဆိုင်းပေးဖို့ပြောဆိုလိုက်ပါတယ်
။ကျွန်တော်တို့အစိုးရဘက်ကပြောလို့ရတာကဒီကိစ္စကိုအထူးအလေးအနက်အခြားဒီစာချာကင်တွယ်ဆောင်ရွက်နေတယ်။အထူးပေါ့နော်အထူးဦးစားပေးဆိုင်နဲ့ဆောင်ရွက်နေတယ်။အော်အဲ့ဒါပြောလို့ရပါတယ်ကျွန်တော်တင်လာတော့နံပါတ်1ဒီကျွန်တော်တို့စုံစမ်းစစ်ဆေးတယ်ဖြစ်တယ်နံပါတ်2စုံစမ်းစစ်ဆေးမှုတွေအလုံးမပြည့်ပြတ်သေးပါဘူးဟောနံပါတ်3ချက်ကတော့အဲ့လိုမျိုးဟိုကျွန်တော်တို့ဟိုအားနေတယ်ဘာညာဆိုတာဖြစ်ကျွန်တော်တို့အထူးလေးနဲ့ထားလုပ်နေတယ်အထူးဦးစားပေးပြီးလုပ်နေတယ်တိတိကျကျကိုခိုင်ခိုင်ဆောင်ရွက်နေပါတယ်ဟောဒါသာပဲပြောလို့ပါတယ်
လက်ရှိဖန်စီရမိထားတဲ့တရားခံကြည်လင်းထွက်ဆိုချက်အရရာဇဝတ်မှုနဲ့ထောင်ကျဘူးတဲ့မြင့်ဆွေဆိုသူကဥကိုနီရဲ့ဓာတ်ပုံကိုပြပြီးတက်ပေးမယ်ဆိုရင်ကားတစီးပေးမယ်လို့ပြောဆိုကလောက်ကြံရမှာအသုံးပြုတဲ့တနက်နှစ်လက်ကိုလည်းပေးခဲ့ကြောင်းထွက်ဆိုထားပါတယ်။နောက်ွယ်ကစီခိုင်းသူမြင့်ဆွေဆိုသူဟာမန္တလေးမြို့မဟာမြတ်မြို့နီဖျားကြီးတောင်ပန်းပုံမှာဗဘုကျေးတွန်းလုပ်ငန်းလုပ်ကင်ခဲ့သူတဦးဖြစ်ပြီးတရားခံထွက်ဆိုချက်အရမဲဆောက်မြို့မှာခြေချနေထိုင်နေတယ်လို့ကနဦးသိထားရတဲ့အတွက်အခုလိုကရင်ပြည်နယ်တွင်ဖမ်းဆီးစစ်ဆေးမှုတွေလှုပ်ဆောင်နေတာပါ။လက်ရှိအခြေအနေထိတော့ဥကိုနီလှုပ်ကြံခံရတဲ့အမှုစုံစမ်းစစ်ဆေးချက်တွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲတပ်ဖွဲ့ကတစုံတရာတရားဝင်ထုတ်ပြန်ထားခြင်းမရှိသေးပါဘူး။မနေ့ကတော့တနက်သမားကြည်လင်းရဲ့ထွက်ဆိုချက်ဆိုပြီးရဲစစ်ဆေးချက်စာရွက်တွေအင်တာနက်ပေါ်မှာပေါကြားမှုဖြစ်ခဲ့တာကြောင့်လုံခြုံရေးတပ်ဖွဲ့တွေရဲ့ကင်တွယ်ဆောင်ရွက်မှုပေါ်ဝေဖန်မှုတွေရှိနေခဲ့တာဖြစ်ပါရဲ့ရှင်။